ိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကတော်တော်ကိုယ်စားလှယ်တနေရာမှအနိုင်မရခဲ့တဲ့ပါတီတွေကိုအဖွဲ့ထဲမှမပါဝင်ဖို့ပြောကြားခဲ့တာကိုနိုင်ငံရေးပါတီတွေဘက်ကလည်းလက်ခံကြတယ်လို့ဒီနေ့အစည်းအဝေးမှာဆုံးဖြတ်ခဲ့ပါတယ်။ UPDGC ကိုအသစ်ပြန်လည်ဖွဲ့စည်းရမှာအစိုးရကဖွဲ့စည်းပေးတဲ့အတိုင်းလက်ခံမယ်လို့ဒီနေ့အစည်းအဝေးကိုတက်ရောက်လာကြတဲ့ကိုယ်စားလှယ်တွေကလက်ခံကြတဲ့အတွက်21ရာစုပင်လုံညီလာခံကိုပူးပေါင်းဆောင်ရွက်ဖို့ပြသလိုက်တဲ့သဘောဖြစ်တယ်လို့နိုင်ငံတော်တာဝန်ခံရုံးဝန်ကြီးဦးကျော်တင့်ဆွေကပြောပါရတယ်။
အဲ့တော့ UPDGC ကိုအသစ်ပြန်လည်ဖွဲ့စည်းတာပေါ့။အသစ်ပြန်လည်ဖွဲ့စည်းတဲ့ဥစ္စာကိုဘယ်လိုဖွဲ့စည်းမယ်ဆိုတဲ့အချက်လက်တွေကိုဆွေးနွေးရတယ်။နောက်ဆွေးနွေးကြတဲ့အခါကျတော့ဒီကအစိုးရတမတော်လွှတ်တော်အဖွဲ့စည်းရတယ်။ဒီအဖွဲ့မှာပါမဲ့ပုဂ္ဂိုလ်တွေကိုထည့်သွင်းပေးနိုင်တယ်။ဒီလက်နက်ကန်အဖွဲ့စည်းရလည်းအဖွဲ့မှာပါတဲ့အဖွဲ့ဝင်တွေကိုထည့်သွင်းပေးနိုင်တယ်။အဲ့တော့နိုင်ငံရေးပါတီကတော့92ပါတီရှိတဲ့အတွက်တို့အနေနဲ့ဖြစ်နိုင်တော့ဒီတိုင်းထားခြင်းနဲ့မဖြစ်နိုင်ဘူးဆိုတော့လေအစိုးရကနေပြီးတော့ဖွဲ့စည်းပေးတဲ့အတိုင်းလက်ခံပါမယ်လို့ဆုံးဖြတ်တယ်။အဲ့တော့ဒီဟာအဓိကအောင်မြင်မှုတစ်ခုပဲ။ဘာပြလဲဆိုတော့ဒီအဖွဲ့3ဦးတို့ပုစု3ဦးအဖွဲ့3ဦးလုံးကပူးပေါင်းဆောင်ရွက်ခြင်းနဲ့ဆိုတော့အချက်ကိုပြသခြင်းဖြစ်တယ
်။21ရာစုပင်လုံညီလာခံပြည်စင်ရေးကော်မတီကလည်းအပြစ်ခက်ရစဲရေးလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလည်းနိုင်ငံရေးဆွေးနွေးပွဲမှာပါဝင်လာနိုင်အောင်ကြိုးပမ်းမယ်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအတွင်းမှဦးလာမောင်ရွှေကပြောပါရယ
်အခု21ရက်ပြင်လို့ပြည်ထောင်စုပြည်စည်းရေးကော်မတီဘက်ကနေပြီးတော့ဒီလက်မှတ်မြေထိုးရပြီးတိုင်းရင်းသားတွေကိုလိုက်တွေ့ဖို့ကျွန်တော်ပြင်နေတယ်အဲ့ဒါအားလုံးတော့ဒီဂျွန်လာထဲမှာပြီးအောင်ကျွန်တော်တို့ပြန်လုပ်ပါမယ်ပြန်လုပ်ပြီးတော့မှသူတို့ထက်ရလဲပါလာမဲ့လူတွေလည်းအများကြီးရှိနေဖို့မျှော်လင့်ထားတာပေါ့လေအဲ့ပါလာတဲ့လူတွေနဲ့အခုကျွန်တော်တို့ဒီမှာရှိတဲ့လူတွေနဲ့အလုံးပြန်ပြီးတော့ framework ကိုပြန်ပြီးကျွန်တော် review လုပ်တဲ့ process တစ်ခုကို joint activity ပေါ့နော်ဒါမှလက်မှတ်မထိုးရသေးတဲ့လူတွေကလည်းသူတို့ရဲ့ ownership ရှိမယ်ပို့ပြီးတော့သူတို့လည်းစိတ်ဝင်စားလာမယ်အနေနဲ့မျိုးပြောနေတာပေါ့ဒါပြီးတော့မှဆက်ပြီးတော့မှဒီကျွန်တော်တို့နိုင်ငံဆွေးနွေးပွဲတွေကိုဆက်ပြီးတော့သူတို့ပါဝင်နိုင်ဖို့ဆိုတဲ့အဲ့လိုဟာကိုတော့ဒီနေ့ဆွေးနွေးမှာအလုံးရတာကသဘောကျပါတယ်လို့ဆိုတာတို့တုံ့ပြန်လာရှိ
UPDJC ရဲ့အတွင်းမှုအဖွဲ့မှာအစိုးရလွတ်တော်တမတော်ပါဝင်တဲ့အစုအဖွဲ့တိုင်းဒေသလက်နက်ကိုင်တွေပါဝင်တဲ့အစုအဖွဲ့နဲ့နိုင်ငံရေးပါတီတွေကအစုအဖွဲ့ဆိုပြီးအစုအဖွဲ့၃ခုရှိရာတစ်ဖွဲ့မှ၃ဦးစီပါဝင်တဲ့၉ဦးပါအဖွဲ့ကိုလည်းဖွဲ့စည်းမှဖြစ်ပါတယ် UPDJC အစည်းအဝေးကိုနောက်ပိုင်းမှာတလသုံးဖို့တလခွဲကြမှာပြန်လည်ခေါ်ယူမှာဖြစ်ပြီးအတွေ့အမှုအဖွဲ့ကိုလည်းအစုအဖွဲ့၃ခုကကိုယ်စားလှယ်တွေနဲ့ပြန်လည်ဖွဲ့စည်းမယ်လို့ဦးကျော်တင့်ဆွေကပြောပါတယ
် UPDJC အစည်းအဝေးကပုံမှန်နှစ်လတစ်ခါလောက်ခေါ်လို့ရှိတယ်အဲ့တော့အခုတော့တလခွဲမှာပြန်ခေါ်မယ်နော်တလခွဲမှာပြန်ခေါ်မယ်အဲ့တော့ UPDGC အစည်းအဝေးမှာအတွင်းမှုအဖွဲ့ရှိတယ်အတွင်းမှုအဖွဲ့ကတစုတစ်ခွဲရနေ3ဦးစီအရင်းရနော်ထည့်သွင်းဖွဲ့စည်းလို့ပြီးတယ်အဲ့တော့ဒီအစုအဖွဲ့အတွင်းမှုအဖွဲ့ကိုအခုလည်း5ဦးနဲ့ပဲထပ်မံဖွဲ့စည်းမယ်ဆိုတော့အချက်တွေကိုဖွဲ့စည်းပြီးဖြစ်တယ်နော်ဟိုအရင်းရ NRPC လည်းအရင်းရဆက်ပြီးဆောင်းဆောင်းရမှာပေါ့နော်အခုဥစားတစ်ချက်ချင်းဟိုအရင်းရဆောင်းရနေတာပဲဟုတ်လား
UPDJC အစည်းအဝေးကိုဒီနေ့မနက်ပိုင်းမှာကျင်းပခဲ့ပြီးနေ့လယ်ပိုင်းမှာတော့21ရာစုပင်လုံညီလာခံပြည်စင်ရေးကော်မတီအစည်းအဝေးကိုဆက်လက်ကျင်းပခဲ့ပါတယ်။ဒီကနေ့အစည်းအဝေးကိုတိုင်းဒေသလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ကကိုယ်စားလှယ်ရှိဦး21ရာစုပင်လုံညီလာခံပြည်စင်ရေးကော်မတီကကိုယ်စားလှယ်14ဦးတို့တက်ရောက်ခဲ့ပါတယ်ခင်ဗျာ။